စစ်တပ်ရဲ့လှုပ်ရှားမှုတွေကိုဓာတ်ပုံရိုက်ပြီးတော့အွန်လိုင်းပေါ်မတင်မှုတရုတ်ဆိုရကတတိပေးလိုက်ပါတယ်ထောင်ကျနေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နာဝတ်ကိုထတ်တိုးတရားဆွဲလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမှာလာမယ့်သတင်းပတ်ထည်ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးတော့ဘသူတွေအနိုင်ရကြမလဲငွေကြီးအလွဲသုံးစားမှုနဲ့ထောင်ကျနေတဲ့မလေးရှားဝန်ကြီးချုပ်ဟောင်းကိုပြစ်ဒဏ်ရေးလျှော့ပေါ်ပေးလိုက်ပါပြီဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့မြေပြိုကျပြီးတော့လူတွေသေဆုံးပျောက်ရှာနေပါတယ်ဒီလိုထူးခြားတဲ့အာရှတလွှာသတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကစောဖို့ခွာပါခင်ဗျာတရုတ်နိုင်ငံတွင်စစ်တပ်ရဲ့လှုပ်ရှားမှုတွေကိုဓာတ်ပုံရိုက်ပြီးတော့အွန်လိုင်းပေါ်မတင်ကြဖို့တရုတ်ဆိုရလုံခြုံရေးဌာနကသတိပေးလိုက်ပါတယ်အထူးသဖြင့်စစ်တပ်လေစိတ်တွေသင်္ဘောစိတ်ကန်းတွေစစ်တပ်ကုန်တင်ကုန်ချလမ်းကြောင်းတွေစစ်တပ်ပိုင်းအဆောက်အုံတွေကိုဓာတ်ပုံမရိုက်ကြဖို့အတွက်သတိပေးလိုက်တာပါဒီလိုဓာတ်ပုံရိုက်ပို့စ်တင်ကြတာဟာနိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိတာကြောင့်ရပ်တန့်ကနေရပ်ဖို့ဆက်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ထောင်နှစ်ရှည်ခုနှစ်နှစ်အထိအရေးယူမယ်လို့ပြီးခဲ့တဲ့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အနောက်နိုင်ငံကကျွမ်းကျင်ပညာရှင်တွေဟာအွန်လိုင်းပေါ်တက်လာတဲ့တရုတ်စစ်တပ်ရဲ့ပုံတွေကိုခွဲချမ်းစိတ်ဖြာပြီးတော့စစ်တပ်ရဲ့လှုပ်ရှားမှုတွေကိုထောက်လန်ခန့်မှန်းလို့ရနေတာလည်းဖြစ်ပါတယ်အမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးတွေတင်းမာနေတဲ့အချိန်တရုတ်ဘက်ကမျိုးသားလုံခြုံရေးကိုသိချအာရုံစိုက်လာတဲ့အချိန်မှာပဲအခုလိုတားမြစ်ချက်ထွက်လာတာလို့ CNN သတင်းကဖော်ပြပါတယ်ခင်ဗျာ။ဖန်စီခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နာဝတ်ကိုဘယင်စနစ်ပြည်တင်ဝေဖန်တဲ့ဥပဒေပုံမှန်နဲ့ရဲတပ်ဖွဲ့ကထပ်မံတရားစွဲဆိုလိုက်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတောင်ကိုရီးယားနိုင်ငံမှာအင်တာဗျူးဖြေတဲ့အချိန်ထိုင်းပြည်စနစ်ကိုဝေဖန်စော်ကားတာထည့်ဖြေခဲ့တယ်လို့စွပ်စွဲအမှုဖွင့်ခံရတာပါ15နှစ်ကြာပြည်ပမှာတင်းရှောင်ပြီးတော့ပြည်တော်ပြန်လာတဲ့သက်ဆင်ရှင်နာဝတ်ကိုအာဏာအလွဲသုံးစားမှုအကျဉ်းပြတ်ချစာမှုတွေနဲ့ထောင်ဒဏ်၈နှစ်ချမှတ်ထားပါတယ်ဒါပေမဲ့ထောင်ဒဏ်ကြီးလျှော့ပေါ်ပြီးဖို့အတွက်ထိုင်းပြည်မင်းမြစီကိုစာရေးတောင်းဆိုခဲ့တာကြောင့်၈နှစ်ကနေ၁နှစ်ပဲကြာခံမှုလျှော့ပေါ်ပြီးခဲ့တာပါအဲ့ဒီထောင်ဒဏ်၁နှစ်ပြည့်ဖို့လုတ်ခန့်ဤအချိန်မှာပဲထိုင်းရဲတပ်ဖွဲ့ကသူ့ကိုဘယင်စနစ်စော်ကားမှုပုံမှန်နဲ့ထပ်မံတရားစွဲဆိုလိုက်တာဖြစ်ပါလေခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့လာမယ့်ဖေဖော်ဝါရီလ14ရက်ဗုဒ္ဓဖူးနေ့မှာရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပါတယ်ဒီရွေးကောက်ပွဲမှာလက်ရှိကာကွယ်ဝင်ကြီးပရာဘိုဝါဆူပီယန်တိုကသမ္မတအဖြစ်ရွေးခန့်ရဖို့ရှေ့ပြေးနေတယ်လို့ CNN သတင်းကဖော်ပြပါတယ်ဆူပီယန်တိုဟာပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ဆက်လုံးမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုကိုရှုံ့နှိပ်ခဲ့ပါတယ်အခုအချိန်ထိလူကြိုက်များနေဆဲဖြစ်တဲ့သမ္မတဂျိုကိုဝီဒိုဒိုကတော့ဒီရွေးကောက်ပွဲမှာစက်ပြိုင်ခွင့်မရှိတော့ပါဘူးဒါပေမဲ့ဆူဗီယန်တိုဟာသမ္မတဂျိုကိုဝီဒိုဒိုရဲ့သားဖြစ်တဲ့သူကိုဒုသမ္မတလောင်းဖြစ်ရွေးချယ်လိုက်တာကစလို့လူဒုထောက်ခံမှုတွေပိုရလာပါတယ်လူငယ်တွေအသုံးများတဲ့ TikTok စာမျက်နှာပေါ်ကဆူဗီယန်တိုရဲ့ကခုံမဲဆွဲတဲ့ပုံတွေကလည်းနမဲကြီးလာနေပါတယ်ခင်ဗျာထောင်ဒဏ်12နှစ်ချမှတ်ခံရတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုထောင်ဒဏ်တဝက်လျှော့ပေါ်ပြလိုက်ပါတယ်။နာဂျစ်ရာဇက်ကိုနိုင်ငံဗန်နာထဲကနေဒေါ်လာဘီလီယံနဲ့ချီလက်ဆာခဲ့တယ်ဆိုပြီးတော့2022ခုနှစ်မှာဖမ်းဆီးထောင်ချခဲ့တာပါ။ထောင်ဒဏ်အပြင်သူ့ပေးဆောင်မှုအတွက်ဒဏ်ခတ်ခံရတဲ့ရင်ဂစ်သန်း230ကိုလည်းရင်ဂစ်သန်း90ပဲပေးဆောင်မှုအတွက်မလေးရှားနိုင်ငံပြည်တံလျှော့ပေါ်ရေးဘုတ်အဖွဲ့ကနေလျှော့ပြလိုက်ပါတယ်။အခုလျှော့ပြလိုက်တဲ့ငွေတန်းကိုပေးဆောင်မယ်ဆိုလို့ရှိရင်တော့2028ခုနှစ်ဩဂတ်လမှာသူပြန်လွတ်လာဖို့ရှိနေပြီးတော့မပေးနိုင်လို့ရှိရင်တော့2029ခုနှစ်အထိထောင်ကျခံရအောင်မှာဖြစ်ပါလိမ့်ခင်ဗျာဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမြေပြိုကျလို့လူ9ဦးသေဆုံးပြီးတော့48ဦးထပ်မင်းပျောက်ဆုံးနေပါတယ်ဒါဗာယိုတီအော်ရိုမြို့ကတောင်ပေါ်ရွာလေးတစ်ရွာမှာအင်္ဂါနေ့ကရုတ်တရက်မြေပြိုကျခဲ့တာပါအိမ်ပြန်မို့အတွက်ကားတစ်စီးထဲမှာစောင့်နေကြတဲ့မိုင်းတူသမားအယောက်20ကျော်လဲမြေပြိုကျတဲ့အထည်ပါသွားပါတယ်။အဲ့ဒီရွာကလူပေါင်း950ကျော်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့အာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာနေကြပြီးမဲ့နောက်ထပ်မြေပြိုကျမဲ့အန္တရာယ်ကိုစိုးရိမ်လို့ကယ်ဆယ်ရေးတွေအခုလောလောဆယ်မှာရပ်ထားရပါတယ်။ပြီးခဲ့တဲ့လတွေမှာအဲ့ဒီဒေသမှာငလင်လှုပ်ခတ်တာရေကြီးရေရှမ်းတာကြောင့်လူ12ယောက်ထပ်မင်းသိမ်းဆုံးခဲ့ရတယ်လို့အာဏာပိုင်ကပြောပါတယ်ခင်ဗျာ။